ရှင
်မိတ်ပါပ
ါတာမကြီးနေနဲ့အလက်တကြားကျမတို့အခုလို့တွေ့ဆုံခင်းရမယ့်ဖြစ်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အခုလို့လာရောက်တဲ့အတွက်ကျေးဇူးတင်ပါတယ်
မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလအပေါ်မှာဂျာမနီနိုင်ငံရဲ့အမြင်ပေါ့နော်တုံ့တက်ချက်နဲ့ညှိနှိုင်းချက်တွေကိုသိပြရစီရှင
် Well we have a bit of experience ourselves we had a German unification 25 years ago so we know that transition periods are usually longer than expected
လွန်ခဲ့တဲ့25နှစ်လောက်ကကျွန်တော်တို့ဂျာမနီနိုင်ငံမှာပြန်လည်ပေါင်းစည်းရေးတွေလုပ်ခဲ့ကြတာကြောင့်ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အတွေ့အကြုံတွေရှိပါတယ်ပြည်ပြင်ပြောင်းလဲရေးဟာထင်ကားအထက်ပိုပြီးတော့ကြာတက်ပေမဲ့လည်းဖြစ်မြောက်အောင်တော့လုပ်ကြရမှာပါကျွန်တော်တို့ကအပြုသဘောရှုမြင်ပါတယ်ဒီကောက်ပွဲဖြစ်မြောက်အောင်ကျင်းပခဲ့တဲ့သမရအပါအဝင်အစိုးရအဖွဲ့ကိုလည်းချီးကျူးရမှာပါဒေသထဲမှာရောနိုင်ငံတကာမှာပါပြည်ထနာတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီလိုပြည်ပြင်ပြောင်းလဲရေးကာလမှာငြင်းငြင်းချမ်းချမ်းနဲ့ဒီကောက်ပွဲကျင်းပနိုင်တာဟာအောင်မြင်မှုတစ်ခုလို့ပြောရမှာပါကမ္ဘာနဲ့မှာဖြစ်ပွားနေတဲ့စစ်ပွဲတွေအကြမ်းဖက်မှုတွေကြောင့်ဒီအောင်မြင်မှုဟာတိတ်ပြီးတော့အတိမတ်ပြုမခံရသလိုဖြစ်နေတာပါကျွန်တော်တို့အနေနဲ့တော့ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပပေးတဲ့အတွက်ဒီမှာအစိုးရကိုဆက်လက်ပြီးတော့ကူညီထောက်ပံ့ပေးသွားမှာ
ပါ Commend this government but we try to be active in supporting it to make it possible.
ဂျာမနီနိုင်ငံအပါအဝင် EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကာလမှာအဆင်ပြေချောမွေ့အောင်အားပေးထောက်ခံတာတွေရှိပါတယ်။အဲ့ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ဒီအထူးသဖြင့်ပေါ့လေရွေးကောက်ပွဲကာလမှာရောဘယ်လိုအထောက်အကူတွေပေးခဲ့ပါလဲရှင်။
Well, let's say go back a little bit. I'm here 4.5 years, meaning I arrived in September 2011, and I arrived, so to say, in the right time. So this was when we
started. Yeah, I'm going to say, 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 I'm going to say,အားလုံးအဲ့ဒီအချိန်တုန်းကပဲစခဲ့ကြတာ။ကျွန်တော်တို့စရောက်ခရေကမြန်မာအစိုးရနဲ့ပူးပေါင်းညှိနှိုင်းပြီးတော့လိုအပ်တာတွေကူညီဖို့ဆုံးဖြတ်ခဲ့ကြပါတယ်။ကိုယ်တိုင်လည်းအစိုးရကိုဖြစ်နိုင်မယ်ဆိုရင်ဥရောပသမဂ္ဂအနေနဲ့ရောဂျာမနီနိုင်ငံအနေနဲ့ပါနိုင်ငံရေးအရာရောဤပညာပိုင်းအရာတွေပါကူညီခွင့်ရရင်ကူညီပေးလို့တယ်လို့လည်းပြောခဲ့ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့နိုင်ငံမှာဒီမိုကရက်တစ်ရွေးကောက်ပွဲနဲ့ပတ်သက်လို့အတွေ့အကြုံတွေရှိခဲ့ပါတယ်။ဒါကြောင့်ကြွကျင်သူတွေကိုဆစ်လွတ်ခဲ့တယ်လို့ဥရောပသမဂ္ဂရဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့ကလည်းလာရောက်ပြီးတော့စောင့်ကြည့်စေခဲ့ပါတယ်။ဖြစ်ချင်တော့ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်ကကျွန်တော်ရဲ့တပည့်လည်းဖြစ်ခဲ့ဘူးတော့သူကဒီရွေးကောက်ပွဲမှာဒီပညာပိုင်းဆိုင်ရာရောနိုင်ငံအနှံ့ပြားမှာပါချောချောမွေ့မွေ့နဲ့စောင့်ကြည့်မှုတွေဥဆောင်ခဲ့ပါတယ်။နောက်ပြီးတော့အမေရိကန်ပြည်ထောင်စုကစောင့်ကြည့်လေးလာရေးအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်။
All over the
country. ရွေးကောက်ပွဲကြီးကတော့အောင်အောင်မြင်မြင်နဲ့ပြီးဆုံးသွားခဲ့ပါတယ်။ကျွန်တော်တို့ဘောလုံးကစားသလိုပါပဲ။ရလဒ်ကလည်းလက်ခံကြပါမယ်။အခုဆိုရင်ရွေးကောက်ပွဲရလဒ်ကိုအခြေခံပြီးတော့အုပ်ချုပ်ရေးအဖွဲ့အသစ်ဖွဲ့စည်းရပါတော့မယ်။အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့ NLD ပါတီနဲ့အာဏာလွှဲပြောင်းရေးချောချောမွေ့မွေ့ဖြစ်သွားဖို့အတွက်ပူးပေါင်းဆောင်ရွက်ဖို့စီစဉ်ရှိတယ်ဆိုတာသိရတော့လည်းအားတက်မိပါတယ်။ဒါဟာအမျိုးသားပြန်လည်တင်မဲ့ရေးအတွက်လည်းအရေးကြီးပါတယ်။ဒါဟာလူသားတို့အတွက်နိုင်ငံရေးသမားတယောက်အတွက်လည်းကူလာတော့မဟုတ်ပါဘူး။ဒါပေမဲ့အားလုံးပြန်လည်တင်မြတ်ဖို့အတွက်တော့လုပ်ကိုလုပ်ရမှာပါ။သမားတွေအတွက်ဆိုရင်ရွေးကောက်ပွဲမှာအရှုံးနဲ့ရင်ဆိုင်ရတာဟာခက်ခဲလာပါတယ်။ဒါပေမဲ့လည်းဒီမိုကရေစီစနစ်အရအရှုံးကိုလည်းလက်ခံနိုင်ရပါမယ်။အများကတော့ကိုယ့်ရဲ့နိုင်ငံရေးလောကတွေကအနာဂတ်ကိုဝေဖန်သုံးသပ်ကြပါလိမ့်မယ်။မြန်မာနိုင်ငံမှာတော့အားလုံးကရင့်ကျက်စွာနဲ့အနိုင်ရှုံးကိုလက်ခံကြတာကိုလည်းတွေ့ရပါတယ်။ကျွန်တော်တို့ရောဥရောပသမဂ္ဂအနေနဲ့ပါအစိုးရတင့်တဲ့အစိုးရဟောင်းအားလုံးကိုကူညီနိုင်တဲ့ခဏကနဲ့ကူညီသွားမှာပ
ါ Try to bridge wherever we can help between the old and the new government.
ဒီလိုမျိုးနိုင်ငံရေးမှာပါဝင်ကူညီတာတွေအပြင်ဒီလူလူချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပေးနေတာလည်းသိရပါတယ်။ရေဘေးတင်းငယ်တဲ့ဒေသတွေမှာဂျာမနီနိုင်ငံကနေပြီးတော့ယူရိုငွေတန်း30ထောက်ပံ့ခဲ့တယ်လို့လည်းသိရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါလားရှင်
။ Well, first of all, humanitarian aid by its nature is for the people and it has
အရင်ဆုံးလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေဆိုတာကပြည်သူလူထုတွေအတွက်ဖြစ်ပြီးတော့အမြန်ထောက်ပံ့ကူညီဖို့လိုအပ်ပါတယ်ရှုပ်ထွေးတဲ့နည်းစနစ်တွေမရှိရပါဘူးပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံအနှံ့အပြားမှာရည်ကြီးရည်ရှမ်းမှုတွေဖြစ်ပွားခဲ့တဲ့အားလုံးကိုကျွန်တော်တို့လိုက်ပြီးတော့မကူညီနိုင်ပါဘူးပုံမှန်ဆိုရင်ကူညီထောက်ပံ့မှုတွေအတွက်အချိန်ယူပြီးတော့ညှိနှိုင်းရတာတွေရှိပါတယ်ဒါပေမဲ့ရေဘေးတင့်တဲ့ပြည်သူတွေအတွက်တော့ကျွန်တော်တို့အချိန်နဲ့တပြေးညီအထောက်ပံ့တွေပေးပို့နိုင်အောင်ကြိုးစားခဲ့ပါတယ်ပေးလဲပေးပို့နိုင်ခဲ့ပါတယ်ရည်ကြီးရည်ရှမ်းမှုတွေမတိုင်ခင်ကတည်းကစစ်ပေးရှောင်ပြည်သူတွေအတွက်အပါအဝင်အခြားအကူအညီတွေလည်းပေးခဲ့ပါတယ်။တခါတလေအစိုးရကနေဓာတ်ရက်ထောက်ပံ့တာတွေရှိတယ်လို့တခါတလေမှာတော့ကုလသမဂ္ဂအဖွဲ့တွေနဲ့အရက်ဖက်လူအဖွဲ့စည်းတွေနဲ့ချိတ်ဆက်ပြီးတော့ထောက်ပံ့ရတာတွေရှိပါတယ်။ကျွန်တော်တို့အတတ်နိုင်ဆုံးတော့အများဆုံးကူညီထောက်ပံ့နိုင်အောင်ကြိုးစားပါတယ်။အခြားလူရှင်တွေနဲ့လည်းညှိနှိုင်းပြီးတော့မတူတဲ့ဒေသတွေမှာသွားပြီးတော့ထောက်ပံ့နိုင်အောင်ကြိုးစားပါတယ်။ဒီနေရာမှာအသိပေးလို့တာကကျွန်တော်တို့တတ်နိုင်တဲ့များလက်တွေ့အကူအညီတွေပေးတယ်လို့ကျွန်တော်တို့ပြောစကားအတိုင်းလည်းဖြစ်အောင်ကူညီပေးဖို့ကြိုးစားနေပါတယ်
။ We walk the talk. We implement what we promise. That's important for us.
အခုနောက်တက်လာမယ့် NLD အစိုးရအသစ်အတွက်ပေါ့နော်အမျိုးသားပြန်လည်သစ်မြည်ရေးကမတန်းမှကိုအရေးကြီးပါတယ် EU ဥရောပသမဂ္ဂအနေနဲ့ပဲဖြစ်ဖြစ်ဂျာမနီနိုင်ငံအနေနဲ့တည်ထောင်ပဲဖြစ်ဖြစ်ပေါ့လေဒီမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ကူညီခဲ့တာရှိမှာပေါ့နော
် Yeah we are mainly supporting the peace process within the EU the EU is a very active member
ဥရောပသမဂ္ဂအနေနဲ့တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအဓိကထားကူညီနေပါတယ်ဥရောပသမဂ္ဂကငြိမ်းချမ်းရေးကောင်စီမှာတက်ကြွစွာလဲပါဝင်နေပါတယ်ဒါ့အပြင်တနင်္ဂနွေလို့ပြစ်ခတ်တိုက်ခတ်မှုရစဲစာချုပ်ချုပ်ဆိုလုံးကအင်ဒီဂျင်းနိုင်ငံတွေနဲ့အတူတကွတက်တည်ဖြစ်ပါဝင်ခွင့်ရခဲ့တာကိုလည်းကုန်ယူရတယ်။ဒါဟာကျွန်တော်တို့လုံတဲ့လုံထိုက်တာလို့လည်းယူဆပါရတယ်။မင်္ဂလာဆောင်တွေကလူပြူရန်တွေလို့ပေါ့ဗျာ။တေချာတာကတော့ဒီလိုစာချုပ်ချုပ်ဆောင်နိုင်ဖို့ကကျွန်တော်တို့ရဲ့တာဝန်မဟုတ်ပါဘူး။ဆိုရရဲ့လက်နက်ကန်တပ်ဖွဲ့တွေရဲ့အခြားပြည်တွင်းဖွဲ့စည်းတွေရဲ့ပူးပေါင်းဆောင်ရွက်ရတဲ့ရလက်ဖြစ်ပါလေ။ကျွန်တော်တို့ကတော့ဘေးကနေကူညီထောက်ပံ့ပေးနေဖို့ပဲရှိတာ။
We can support but we are not in the driver's seat.We cannot be.
အခုအစ်တက်တက်လာတော့မယ် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့စိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ရမယ်ဆိုတာအများသိပြီးသားဖြစ်ပါတယ်။ဒီလိုစိန်ခေါ်မှုတွေကိုဂျာမနီနိုင်ငံပြန်လည်ပေါင်းစည်းရေးတော့ကလည်းအများကြီးရင်ဆိုင်ခဲ့ရမှာပါ။ဒီဂျာမနီနိုင်ငံရဲ့အတွေ့အကြုံနဲ့ဆက်ဆက်ပြီးတော့အခုအစ်တက်တက်လာမယ် NLD အစိုးရတဲ့အနေနဲ့မြမငင်းငင်းရေးလုပ်ငန်းစဉ်ကိုဘယ်လိုဆက်ပြီးတော့လှုပ်သွားရင်ကောင်းမလဲလို့အကြံပြုလိုပါလဲရှင်
။ I think it will go gradually but you have to useLots of capacities who are there.
မြန်မာနိုင်ငံရဲ့အခြေအနေကတဖြည်းဖြည်းနဲ့တိုးတက်လာမှာပါ။ဒါပေမဲ့အုပ်ချုပ်ရေးပိုင်းနဲ့အစိုးရဝန်ထမ်းတွေပါဝင်ပညာရှင်အစ်စ်မှာပါအရေးချင်းပြည့်မီတဲ့သူတွေလိုအပ်ပါလိမ့်မယ်။ကျွန်တော်တို့ဂျာမနီနိုင်ငံအနေနဲ့ကုညီနန္ဒမြောက်ကိုလည်းကုညီသွားမှာပါ။ဥပမာပြောရရင်တော်တော်နေ့ရက်လုံးမှာအစ်စ်ဝင်ရောက်လာမယ်ကိုယ်စားလှယ်တော်တော်များများဟာပထမဦးဆုံးအကြိမ်တော်တော်မှာတာဝန်ထမ်းဆောင်ကြရမှာပါ။နိုင်ငံရေးအတွက်ကြောင့်လည်းနည်းကြပါလိမ့်။ဒါကြောင့်အမတ်တွေပါဝင်အုပ်ချုပ်ရေးပိုင်းမှာတာဝန်ထမ်းဆောင်ကြမဲ့လူတွေအတွက်ဒီချင်းမြင့်တင်တဲ့တင်တန်းတွေပို့ချပေးဖို့ကျွန်တော်တို့ကမ်းလှမ်းထားပါတယ်။သူရသနာပြုလုပ်တာတွေ၊ဥချုပ်ရင်းနဲ့ဤပညာပိုင်းဆိုင်ရာတွေမှာကူညီတွေပေးလိုပါတယ်။နောက်ပြီးတော့ Federal စနစ်နဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှုတွေရှိနေပါတယ်။နမူနာအနေနဲ့ American ပြည်ထောင်စု၊ Germany နဲ့ Malaysia နိုင်ငံတို့ရဲ့ Federal စနစ်တွေဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒါတွေကိုကူးယူပြီးတော့ကျင့်သုံးလို့တော့မရပါဘူး။ကိုယ်နိုင်ငံနဲ့တင်တော်မဲ့အပိုင်းတွေကိုရွေးချယ်ပြီးတော့ကျင့်သုံးရမှာပါ။ Germany နိုင်ငံအနေနဲ့အတက်နိုင်ဆုံးကူညီသွားမှာပါ။မြန်မာနိုင်ငံတို့အသင့်တော်ဆုံးဖြစ်မဲ့ Federal စနစ်ကိုကိုယ်တိုင်ရွေးချယ်သွားရပါလိမ့်မယ
် World where you can also learn from you have to find your way and we do what we can
ဒီမြန်မာတပ်မတော်နဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံကနေတပ်မတော်သားတွေကိုသင်တန်းပေးနေတာတွေတွေ့ရပါတယ် American ပြည်အောင်စုနေ့ကတော့တပ်မတော်နဲ့ဆက်ဆံရေးမှာအတော်လေးကိုဂရုစိုက်နေတာတွေ့ရပါတယ်တဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးနောက်ပြန်လည်ထူထောင်ရေးနဲ့ပတ်သက်လို့ဒီသင်တန်းတွေပေးတာကူညီတာတွေတော့ရှိတာပေါ့နော်
Well, we had in the past until 88 very close relations, training for senior officers.
ဂျာမနီနိုင်ငံနဲ့မြန်မာနိုင်ငံတွေက1988ခုနှစ်မတိုင်ခင်အထိစစ်ဘိုတွေကိုလေ့ကျင့်သင်တန်းပေးတာတွေလိုမျိုးကောင်းမွန်တဲ့ဆက်ဆံရေးတွေရှိခဲ့ပါတယ်။နောက်ပိုင်းတော့အကြောင်းမျိုးမျိုးကြောင့်ဆက်သွယ်တွေပြတ်တောက်သွားခဲ့ရပါတယ်။ရိုဘတ်သမဂ္ဂရဲ့စီးပွားရေးပိတ်ဆို့မှုတွေလည်းရှိခဲ့တာပါ။အခုတော့ပိတ်ဆို့မှုအချို့ကိုဖြေလျှော့ပေးလိုက်ပြီးဖြစ်ပေမဲ့လည်းထုတ်ကုန်တွေတင်ပို့ရောင်းချတဲ့နေရာမှာပိတ်ဆို့ထားတာတွေတော့ရှိနေတော့မှပဲ။ကျွန်တော်တို့ကတော့အတက်နဲ့ဆွေးကူညီပေးဖို့ကြိုးစားနေပါတယ်။လန်ဒန်မှာရှိတဲ့ဂျာမန်စစ်ဗိုလ်ချုပ်ကြီးတွေနဲ့လည်းအကြာခဏဆွေးနွေးဖြစ်ပါတယ်။တပ်မတော်ကမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရရောလက်တွေ့မှာပါ။ရေးပါတဲ့အဖွဲ့တစ်ခုအနေနဲ့လည်းရှိနေပါသေးတယ်။ဒါကြောင့်မြန်မာနိုင်ငံကြီးအပြောင်းလဲကာလမှာတပ်မတော်ကလည်းပါဝင်စည်းဖို့လိုအပ်ပါတယ်။တဖြည်းဖြည်းနဲ့တပ်မတော်သားတွေရဲ့တပ်မွေးဝန်ကြောင်းမှုတွေကိုပြန်လည်လေ့ကျင့်ပေးပြီးတော့နောက်ဆုံးနိုင်ငံကြီးအပြောင်းလဲတွေပြီးတဲ့အခါမှာတပ်မတော်အနေနဲ့လည်းနေရာအမှန်ကိုပြန်ရောက်သွားဖို့အတွက်ကြိုးစားရပါလိမ့်မယ်။သူတို့အနေနဲ့လည်းနိုင်ငံအတွက်ရေးပါတဲ့နေရာမှာရှိနေတဲ့ဆိုတော့ကိုလည်းနားလည်ရပါလိမ့်မယ်။ဒီနေ့မှာရွေးကောက်ပွဲနိုင်ရပါတီကလည်းသမရတင်မြောက်ပြီးရင်လည်းသမရရဲ့တပ်မတော်အဖြစ်နဲ့ပဲရှိနေရမှာပါ။တနည်းအားဖြင့်အမျိုးသားပြန်လည်တင်မြဲရေးလို့ပဲပြောရမှာပေါ့။အရင်ကအတိုက်ခံဖြစ်နေခဲ့သူတွေအတူတွဲပြီးတော့လုပ်ကင်ကြရမှာပါ။ဒါဟာဖြစ်ကိုဖြစ်တဲ့နဲ့အရာပါ။အချိန်တော့တော်တော်လေးယူရပါလိမ့်မယ်။ငင်းချမ်းရေးလုပ်ငန်းစဉ်ကလည်းအခုမှအစပဲရှိသေးတယ်တော်တော်အချိန်ယူရပါအောင်။
Yeah, we're still the peace process is at the beginning, not at the end. And it will take time, I'm sure.
NLD အစိုးရတဲ့အနေနဲ့ဒီငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဘလို့များရှေ့ဆက်ကင်တွယ်သွားရင်တင့်တော်မလဲလို့ခန့်မှန်းနိုင်ပါလဲရှင
်။ I don't like speculating, but let's say something has been done as a first step. a partly national.
ကျွန်တော်မန်းစာပြီးတင်ပြပေးရတယ်လို့မကြိုက်ပါဘူးပြောရင်အဖွဲ့တချို့ပါဝင်တဲ့တနိုင်ငံလုံးအပြစ်ခတ်ရဲ့စည်းရင်းနဲ့နိုင်ငံရေးဆွေးနွေးပွဲတွေပြီးသွားတဲ့အတွက်ပထမအဆင့်တစ်ဆင့်တော့ပြီးသွားပြီလို့ပြောလို့ရပါတယ်ကျွန်တော်သာအကြံပေးရမယ်ဆိုရင်အစိုးရတဲ့အနေနဲ့ရင်အစိုးရလုပ်ခဲ့တာတွေကိုလှစ်လျော်မရှိဘဲနဲ့ဆက်ပြီးတော့တိစောက်သွားတဲ့နယ်လို့ကြံပေးလို့ပါတယ်ဒါကြောင ာအကြဆုံးလို့ပြောလို့ရတဲ့နှစ်ပေါင်း60ကျော်ကြာပြည်တွင်းစစ်တွေဖြစ်ပွားနေတာကြောင့်အချိန်တော့လိုပါလိမ့်မယ်။မြန်မာပြည်တွင်းစစ်ကိုပို့ပြီးတော့ရှုပ်ထွေးစီတာကအဖွဲ့နှစ်ဖွဲ့ထက်များတဲ့လက်နက်ကင်အဖွဲ့တွေရှိနေတာပါ။တခြားနိုင်ငံတွေမှာဆိုရင်လက်နက်ကင်အဖွဲ့တွေကတစ်ဖွဲ့နှစ်ဖွဲ့လောက်ပဲရှိတာပါ။ကျွန်တော်ဖိလစ်ပိုင်နိုင်ငံမှာတာမတ်လုတ်တော်ဝဆိုရင်အစ္စလာမစ်အစိုးရအဖွဲ့နဲ့အရင်ကွန်မြူနတီအဖွဲ့အပါဝင်နှစ်ဖက်သုံးဖွဲ့လောက်ပဲရှိတာပါ။မြန်မာနိုင်ငံမှာကလက်နက်ကင်အဖွဲ့တွေအများကြီးဆိုတော့ဆွေအပ်တဲ့အတွက်ပြည်တွင်းစစ်ကိုဖြစ်ရှင်းဖို့အဓိကစိန်ခေါ်မှုတွေဖြစ်နေပါတယ်။
As a highest I would give it high if not highest priority
ဆွေအပ်တဲ့လာတဲ့အခါမှာမြန်မာပြည်သူတွေရဲ့အခမ်းအနားကလည်းအတန်းမှအရေးကြီးပါတယ်။မြန်မာပြည်သူတွေကိုသူတို့ရဲ့အခမ်းအနားတွေကိုနားလည်အောင်ဘယ်လိုများအကြံပေးလို့ပါလဲရှင်။
You know, if allow one observation for a foreigner. When I came here, yes, there was a wind of change. But most of the change.
ကျွန်တော်ဒီကိုစားရောက်တဲ့အချိန်မှာပြောင်းလဲတွေကိုစပြီးတွေ့ရပါတယ်။ပြောင်းလဲတွေကအထက်ကနေအောက်ကိုတဖြည်းဖြည်းပြောင်းလဲနေတာပါ။ဒါဟာပြည်သူပြောင်းလဲရေးကာလဖြစ်လို့အထက်ကနေအောက်ပြောင်းလဲမှုတွေဖြစ်တာဖြစ်ပြီးတော့အရက်ဒေါ်လာရေးလိုမျိုးအောက်ခြေကနေအပြောင်းလဲကိုတောင်းဆိုတာမျိုးမဟုတ်ဘူးလေ။အစပိုင်းမှာတော့ပြည်သူလူထုကအကောင်းမမြင်တာမျိုးတွေရှိမှာပေါ့ဒါပေမဲ့အားလုံးတည်ထားတဲ့နာကပြည်ပြင်ပြောင်းလဲရေးဟာတော်လိုင်းရေးမဟုတ်ပါဘူးအပြောင်းလဲနဲ့ဆင်ခဲဖြစ်စဉ်ဖြစ်ပါတယ်ပြည်သူလူထုအနေနဲ့ကိုယ်နိုင်ငံရဲ့ပြောင်းလဲအတွက်ကိုယ်တိုင်ပူးပေါင်းပါဝင်ဖို့ပဲလိုအပ်တာပါကျွန်တော်တို့အရှေ့ဂျာမနီဘက်မှာကြုံတွေ့ခဲ့ရတဲ့အတွေ့အကြုံအရအာဏာရှင်စနစ်ရဲ့စိုးကျိုးတွေကတခုကပြည်သူလူထုတွေကတာဝန်ယူမှုတာဝန်ခံမှုကိုမသိတော့ပါဘူးကိုကနှုတ်ပိတ်ပြီးနေရင်လုံးလုံးကျွန်းကျွန်းနေရမယ်လို့ပဲနားလဲကုန်ပါတယ်ဒါကိုပြောင်းလဲရပါလိမ့်မယ်လူငယ်တွေထဲမှာတော့သူတို့ရဲ့အကြံဉာဏ်တွေကိုထုတ်ဖော်ကြတာတွေပါဝင်အပြောင်းလဲတွေကိုတွေ့နေရပါလိမ့်ဒီနိုင်ငံကအရင်ချိန်တွေကနဲ့ရှင်တော့ပိုပြီးတော့ဆူဆူပြေပြေဖြစ်လာတာကိုတွေ့ရပါလိမ့်ပြည်သူလူထုအနေနဲ့တာဝန်ယူမှုတာဝန်ခံမှုတွေရှိအောင်ဘယ်နည်းနဲ့မဆိုပြန်ပြီးတော့စူးစမ်းဖို့လိုအပ်ပါတယ်လူကူမှမဟုတ်ပေမဲ့လည်းဖြစ်မြောက်အောင်တော့စူးစမ်းပါလိမ့်မယ်တော်တော်များများကကြားနေကြပြီးတော့ဘာတွေဆက်ဖြစ်လာမလဲဆိုတော့ကိုစောင့်ကြည့်နေကြပါတယ်နောက်ထပ်မှတ်ချက်ပေးရမယ်ဆိုရင်အခုချိန်ဟာအခွင့်အရေးကောင်းတစ်ရက်ပါနိုင်ငံရေးမှာအချိန်ဟာတိတ်ကိုအရေးကြီးပါတယ်အခုချိန်ဟာမြန်မာနိုင်ငံအတွက်တိတ်ကိုအရေးကြီးတဲ့အချိန်ပါနောက်ထပ်ကျွန်တော်လေ့လာမိသလောက်ကအခြားဒေသတွင်းနိုင်ငံတွေကလူမှုဖွဲ့စည်းတွေလို့ကွာဟနေတာမျိုးတွေမြန်မာလူဖွဲ့စည်းမှာမတွေ့ရပါဘူးပြီးခဲ့တဲ့ရွေးကောက်ပွဲမှာလူကိုယ်နံတွေကတော့မှဒေါ်ဆန်းစုကြည်နဲ့ NLD ကိုမဲပေးခဲ့ကြပါတယ်တမတော်ဘက်ကတော့မျိုးသားပြန်လည်တင်ပြရေးအတွက်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးတာတွေလည်းရှိပါတယ်ဒါကြောင့်လူမှုရေးရပြင်းထန်တဲ့ကွဲပြားကွာဟမှုတွေတိတ်မရှိတာကိုတွေ့ရပါတယ်ဆိုင်ကားဆရာတယောက်အနေနဲ့ကိုယ်နိုင်ငံမှာဥပဒေပြည်ရေးအတွက်နှစ်သက်တဲ့ကိုယ်စားလှယ်ကိုမဲပေးပိုင်권ရှိပါတယ်။ဒီလိုပဲတခြားလူတွေမှာလည်းခွင့်ရေးရှိပါတယ်။လူတိုင်းဒီခွင့်ရေးကိုရယူပြီးတော့ရွေးချယ်ဖို့ကအဓိကပါ။ဒီလိုခွင့်ရေးတွေကိုမယူဘဲနဲ့နောက်ကျန်နေခဲ့မယ်ဆိုရင်တော့နိုင်ငံထုတ်တက်ဖို့အတွက်ခွင့်ရေးနည်းပါလိမ့်မယ်။
Beginning but also the if they just sit back it's difficult to build up a new country.
ကျေးဇူးအများကြီးတင်ပါတယ်ရှင်။
ကျေးဇူးပါ